အပါဝင်နိုင်ငံတော်တော်များများမှလူသုံးများနေတဲ့ TikTok လူမှုကွန်ရက်ဗီဒီယို app ကိုအခုအမေရိကန်အစိုးရလုံခြုံရေးအရစုံစမ်းနေပြီနော်ကိုသားညို့
ဟုတ်တယ်မဆွေမမောကဒီဗီဒီယိုကလစ်တိုးလေးတွေတင်ပြီးတော့မျှဝေနိုင်တဲ့ TikTok app ကိုတရုတ်ကုမ္ပဏီကပိုင်တာမလို့စင်စာဖြတ်တာပြီးလုံခြုံရေးဆုံးနေကြတာရှိနေတယ်ဆိုပြီးတော့ဆွတ်တော်မတွေကတော်တော်လေးလူသိရှင်ကြားပြောနေကြတာမဟုတ်လားဗျအခုတော့ဒီအမေရိကန်အစိုးရကနေပြီးတော့ TikTok app သုံးတာလုံခြုံမှုရှိရလားဆိုပြီးတော့စပြီးတော့စုံစမ်းနေပြီဗျ
နိုင်ငံရေးအရအတိအဆမခံနိုင်တဲ့ဗီဒီယိုတွေကိုစင်ဆာဖြတ်တာမျိုးတုံးတဲ့သူတွေရဲ့အချက်အလက်တွေဘလို့သိသိတယ်ဆိုတာစုံစမ်းတင်တယ်လို့ Republican အမတ်တွေရော Democrat အမတ်တွေကပါတိုက်တွန်းနေတာ TikTok ဟာတံပြန်ထောက်လိုက်ရေးချိန်ချမှုတစ်ခုဖြစ်လို့ရှင်းလျူရှုထားလို့မရဘူးလို့ဆိုတဲ့အထီကိုပြောပြီးတော့ American အစိုးရကစုံစမ်းတင်တယ်လို့တိုက်တွန်းခဲ့ကြတာရှင်အဲဒါကြောင့်လဲ American ဘဏ္ဍာရေးဌာနလက်အောက်မှာရှိတဲ့ CSIUS ဆိုတဲ့နိုင်ငံသားကနေပြီးတော့ဒီအမေရိကန်မှာလာရောက်ရင်းနှီးမြှုပ်နှံမှုတွေနဲ့ဆိုင်တဲ့ကော်မတီကအမေရိကန်က Musical.ly Karaoke App ကို ByteDance တရုတ်ကြီးပညာကော်မတီက2018ခုနှစ်မှာဝယ်ခဲ့တာကိုပြန်လည်တုံ့ပြန်စစ်ဆေးနေတာ ByteDance က Musical.ly ကိုဝယ်ပြီးတော့ TikTok ဆိုပြီးကော်မတီတက်လုပ်ခဲ့တာလေ
တရုတ်ပိုင်းတော့မဟုတ်လို့ရှိရင်လည်းတရုတ်နဲ့တိုက်ရိုက်ပတ်သက်နေတဲ့ App မျိုးဆိုလို့ရှိရင်တရုတ်နိုင်ငံတည်းမှာမဟုတ်ဘူးဆိုရင်တော့မှစင်စာဖြတ်တာအချက်လက်တွေကိုအသုံးချတာမျိုးတရုတ်ဆိုကနေပြီးတော့လုပ်နိုင်ရဲ့ဆိုပြီးတော့Florida Teleton Map Marco Rubio ကကြီးနာရက်ထုတ်ပြီးတော့ကျူးဆိုပါတယ
်။ရုပ်ပုံလေးတွေမျိုးစုံ special effect တွေလုပ်ပြီးတော့မှဒီ15စက္ကန့်ကနေ10မိနစ်ကြာ video အတိုလေးတွေတင်နိုင်တယ်။အသင့်ထည့်ထားပေးတဲ့သတင်းတွေ video တွေပေါ်မှာကိုယ်တိုင်ဟန်လုပ်တရုတ်ဆောင်နိုင်တဲ့ TikTok app ကို America မှာသုံးနေတဲ့သူတလောက်26သန်းခွဲလောက်ရှိတယ်။အဲ့ဒီထဲက60ရာခိုင်နှုန်းလောက်ကအသက်16နှစ်ကနေပြီးတော့24နှစ်ကြာဆယ်တော်သက်တွေလူငယ်တွေကိုတားမြစ်အောင်ရ
TikTok ကုမ္ပဏီကကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့မှာခြေစိုက်တာပါ London, Tokyo, Seoul, Singapore စတဲ့နိုင်ငံတကာမှာလည်းရုံးခွဲတွေရှိတယ်ဗျပြောရမယ်ဆိုတော့ TikTok app ကအခုနောက်ပိုင်းမှာအတော်လေးကိုရေပန်းစားလာတဲ့လူမှုကွန်ရက်မဆင်မွန်ရဲ့ Apple App Store မှာရော Google App Store မှာရော download လုပ်တဲ့အခမဲ့ app တွေမှာတော့နံပါတ်1ပဲအရင်တည်းကလူသုံးများနေတဲ့ Facebook တို့ Snapchat တို့ Instagram တို့တက်တော့မှကျော်တက်သွား
တကယ်တော့ TikTok app က2018ခုနှစ်ကမှပေါ်တာရှင်အရင်တော့ Musical.ly ဆိုတဲ့ဒီ American Karaoke App ကိုတရုတ်ငီးပညာကုမ္ပဏီ ByteDance က2018ကုန်ကံကြီးမှာဒေါ်လာ10,000နဲ့ဝယ်လိုက်တယ်။အဲဒီနောက် 2018 မှာ TikTok ဆိုပြီးတော့ကုမ္ပဏီကိုပြန်လည်ဖွဲ့စည်းလိုက်တာ။အဲ့ဒီထဲက TikTok App ကိုကမ္ဘာတစ်ဝှမ်းမှာဒေါင်းလုဒ်လုပ်တဲ့သူ2ဆတိုးလာခဲ့တာပဲတဲ့။2019ခုနှစ်ထဲမှာကိုအခုအချိန်ထိဒေါင်းလုဒ်လုပ်နေတဲ့သူ3,500ထက်မနည်းရှိနေပြီ။တရုတ်နိုင်ငံမှာ3တူရီအပါအဝင်ဆိုရင်တော့စုစုပေါင်း10,000ခွဲလောက်ရှိနေပြီ။
TikTok ကုမ္ပဏီကတော့သူ့ကိုပိုင်တဲ့မိခင်ကုမ္ပဏီကတရုတ်ဖြစ်တယ်နဲ့လို့သူတို့လုပ်ငန်းကအမေရိကန်မှာအခြေစိုက်လည်ပတ်နေတဲ့လုပ်ငန်းဖြစ်တယ်။အမေရိကန်မှာ TikTok သုံးနေသူတွေရဲ့အချက်အလက်အားလုံးကိုအမေရိကန်မှာပဲသိမ်းထားတယ်။ Backup ကိုစင်ကာပူမှာသိမ်းတယ်။ဒါကြောင့်မို့လို့တရုတ်ဥပဒေအောက်မှာမရှိဘူး။တရုတ်အစိုးရပါဝင်ဘယ်နိုင်ငံကြားအစိုးရရဲ့စောင့်မှုမှုမှလည်းမရှိဘူးဆိုပြီးတော့ TikTok ကုမ္ပဏီကတုံ့ပြန်ပါတယ်
။အမေရိကန်မှာဒီ2016ရွေးကောက်ပွဲတုန်းက Facebook လူမှုကွန်ရက်ပေါ်ကနေပြီးစောင့်မှုချက်နဲ့ဆွတ်ဖက်တာမျိုးတွေရှိခဲ့လို့အခုလာမယ့်2020သမရရွေးကောက်ပွဲကြရင်လေ TikTok လူမှုကွန်ရက်ကိုအသုံးချမှာမျိုးအမေရိကန်လွှတ်တော်အမတ်တွေစိုးရိမ်နေကြတာလည်းပါတယ် TikTok လူမှုကွန်ရက်ပေါ်မှာတင်ထားရတွေကိုဖယ်ရှားပေးဖို့တရုတ်အစိုးရရဲ့တောင်းဆိုမှုမျိုးမရှိခဲ့သလိုတောင်းဆိုလာရင်လည်းလိုက်နာမှာမဟုတ်ဘူးလို့တော့ TikTok ကုမ္ပဏီကဆိုတာပဲ
ဒါပေမဲ့သူ့ရဲ့မိခင် ByteDance ကုမ္ပဏီကတရုတ်နိုင်ငံမှာခြေစိုက်တဲ့တရုတ်ကုမ္ပဏီဆိုတော့တရုတ်ထောက်လိုင်းဥပဒေတွေကိုမဖြစ်မနေလိုက်နာရပါမယ်တရုတ်အစိုးရမလိုလားတဲ့အကြောင်းအရာတွေကိုစဉ်းစားဖြတ်ပြီးဆိုရင်လည်းညှင်းလို့ရနိုင်မှာမဟုတ်ဘူးလေဒါကိုကျွမ်းကျင်တွေကထောက်ပြနေတာပါ
နောက်တစ်ချက်ကလည်းဒီ TikTok က Facebook လူမှုကွန်ရက်လိုပဲအသုံးပြုသူတွေနဲ့ဆိုင်တဲ့အချက်လက်တွေကိုကြော်ညာအတွက်အသုံးချရဲကိုဘာတွေကြိုက်ကြလဲဘလိုနေရာမျိုးတွေတွားတယ်လဲဆိုတာမျိုးကတော့သူတို့က online ပေါ်ကနေခြေရာကောက်ပြီးတာပဲ
Reuters သတင်းတစ်ခုထဲမှာဖော်ပြထားချက်အရဆိုရင်တော့ TikTok ကိုပိုင်တဲ့ ByteDance ကုမ္ပဏီရဲ့ဝင်ငွေကအခု2019နှစ်ဝက်မှာကိုဒေါ်လာ18,000ရှိနေပြီ2018ခုနှစ်ကဆိုရှင်တော့တစ်နှစ်လုံးဝင်ငွေ88ဘီလီယံတောင်မှရှိတယ်တဲ့မဆွေမော
TikTok ကအချိန်တူတူအတွင်းမှာပဲတစ်ကမ္ဘာလုံးမှာတုံးတဲ့သူတွေပြန့်သွားတာက Facebook ပေါ်မှာသူတို့ app အကြောင်းကြော်ညာတာကြောင့်လည်းပါတယ်။နောက်တစ်ချက်ကတော့ Britney Spears တို့ Ariana Grande တို့လိုမျိုးအကျော်အမော်တွေနာမည်ကြီးတွေတုံးကြတာလည်းပါတယ်။နောက် TikTok လူမှုကွန်ရက်ပေါ်မှာဥပမာနော်ထူးထူးခြားခြားရေတောက်ပြပါဆိုတာမျိုးတယောက်နဲ့တယောက်စိန်ခေါ်တဲ့ challenge video တွေပြင်ထားတာကြောင့်လည်းလူသိများအသုံးများလာကြတာပါ
။ TikTok video လူမှုကွန်ရက်ကိုလူငယ်တွေအသုံးများကြပါတယ်။သူ့ကိုတချင်း video app လို့ပြောရင်လည်းမမှားပါဘူး။ကိုယ်ရဆူရီတင်နေလိုပဲသူ့ထဲမှာရှိသေးတဲ့ချင်းတူလေးတွေမှာကိုကနေတော့ကာရာအိုကီဆိုလိုမျိုးလိုက်ဆိုလိုလည်းရတယ်။ကိုရိုက်ပြချင်တဲ့ဗီဒီယိုကလစ်အတူလေးတွေမှာအမျိုးစုံအဆက်တွေသုံးပြီးတော့ထွင်ပြလို့လည်းရပါတယ်
။ခုခေတ်လူငယ်တွေဆိုတာဘာအသက်ရှင်နဲ့အသက်အသက်တွေနောက်ပဲလိုက်နေကြတာလေ။ Facebook ဆိုရင်ဆယ်ကျော်သက်တွေကတိတ်တုံးကြတော့တာမဟုတ်ဘူးလို့စစ်တမ်းတွေကပြောတယ်မလား။ဒီတော့ TikTok လိုပုံစံမျိုးစုံထွင်နိုင်တဲ့လူမှုကွန်ရက်တွေကသူတို့အကြိုက်ဖြစ်နေတာပေါ့။ နောက်တော့ဗီဒီယိုအတိုတွေတင်တဲ့လူမှုကွန်ရက်ဆိုတော့သူတို့အတွက်ကပိုပြီးတော့စိတ်ဝင်စားစရာလည်းဖြစ်တယ်လေ
။မဆင်းတော့မှာလေဒီကိုယ်တိုင်ဘာဗီဒီယိုမှမတင်တော့မှသူများတင်တာတွေလိုက်ကြည့်တာနဲ့အချင်းကုန်မသိကုန်သွားရောဗျ။အဲဒါကြောင့်လေအမေရိကန်မှာ TikTok သုံးသူ60ရာခိုင်နှုန်းလောက်ကစကြောတဲ့လူတွေဖြစ်နေကြတာ။ TikTok ပေါ်မှာနာမည်ကြီးသူတွေဆိုရင် online ပေါ်မှာကြည့်သူတန်းနဲ့ချီရှိပါတယ်။နောက်ပြီးတော့ live stream တွေလုပ်ပြီးတော့ဝင်ငွေရှာလို့လည်းရတယ်။သူကသူ live လုပ်ပြောပြနေတာတွေကိုသဘောကျလို့ရှိရင် emoji တွေဝယ်ပြီးတော့တုတ်ပြန်နိုင်တယ်။emoji ရရတူက emoji အမျိုးအစားပေါ်မူတည်ပြီးတော့ကို့အကောင့်ထဲမှာငွေသားပြောင်းထည့်လိုက်ရုံပဲ
social media influencer တွေဆိုရင်လည်းတချို့ကုမ္ပဏီစီးတွေကတော့မှပတ်စံယူပြီးတော့ TikTok ပေါ်မှာဝက်ပြသုံးပြပြီးကြော်ညာပေးသေးတယ်။တရုတ်ကုမ္ပဏီတစ်ခုပိုင်နဲ့ TikTok လူမှုကွန်ရက်အပေါ်ကအထက်အလက်တွေလုံခြုံမှုရှိရလားဆိုတော့ American နိုင်ငံရေးသမားတွေမေးခွန်းထုတ်နေတာကြားပြီးအခုအစိုးရကပါသုံးသက်စစ်ဆေးနေပြီဆိုတော့ဘလောက်လူသုံးများတဲ့ app ပဲဖြစ်ပါစေကိုယ့်ရဲ့လက်ကင်ဖုန်းထဲမှာထည့်လိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့အချက်လက်တွေကိုပေးလိုက်ရတာမျိုးမျိုးသတိထားဖို့နဲ့လူမှုကွန်ရက်တွေပေါ်မှာကိုမျှဝေလိုက်တာတွေက online ပေါ်မှာဘယ်ရောက်သွားတယ်ဆိုတာသိနိုင်ဖို့ခက်တယ်ဆိုတာလုံးဝမမေ့ဖို့အရေးကြီးတယ်လို့ဤပညာကျွမ်းကျင်သူတွေကတော့သတိပေးနေကြပါတယ်ရှင်